ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေလုပ်ရင်းအခုလအစောပိုင်းဖမ်းဆီးခံရတဲ့သူတွေက322ယောက်ဟာအင်းစိန်ထောင်ကနေဒီကနေ့မတ်လ26ရက်နေ့မှာလွတ်မြောက်လာပါတယ်။ဆန္ဒပြပွဲမှာပါဝင်လို့ဖမ်းဆီးခံရတဲ့သူတွေချုံမိတ်ယမန်ပေးတဲ့ကိစ္စနဲ့တရားစွဲတင်တဲ့ကိစ္စတွေကိုအချင်းဦးစီးဌာနအတွင်းမြို့နယ်လိုက်ဖွင့်ထားတဲ့တရားခွင်တွေမှာပဲလှုပ်ဆောင်သွားဖို့ရှိနေပြီးတော့ဒီကိစ္စတွေအတွက်ရှင်းနေတွေကဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေတဲ့အကြောင်းအထက်တန်းရှင်းနေတူဖြစ်တဲ့ဦးမျိုးမြင့်ထွန်းက VOA ကိုပြောပါတယ်။
ကျွန်တော်ကပါဝါကျဖို့အတွက်ကျွန်တော်ဆက်ပြီးတော့စောင့်နေတဲ့ဟာလေလက်ရှိလုပ်တယ်အချို့ပါဝါကျတဲ့လူတွေကိုသူတို့ကအဂျင်မန်နဲ့ဆက်ချင်းတာမျိုးတွေကိုကျွန်တော်ကအဲ့ဒီလူတွေကိုတွေးခွင့်ရဖို့ရယ်အဲ့ဒီလူတွေကပဲရချင်းဆက်ပြီးတော့အတီချင်းတယ်ဆိုတဲ့ဟာကိုတွေးခွင့်ရဖို့အချင်းဦးစီးထမ်းမှရှားရင်းပြေးခွင့်လေးဖွင့်လာပြီလေတက်ဆိုင်ရလွတ်နေလိုက်ပေါ့လေဖွင့်လာတဲ့ဟာကိုကျွန်တော်ကတက်ဆိုင်ရတရားသူကြီးတက်မှအဂျင်မန်ပေးတာလေအဲ့ဒါလေးကျွန်တော်တို့ဆွေးနွေးရရှိခဲ့အချို့တရားသူကြီးကတော့သူကပုံမှန်ဆွဲတင်နေတာတွေစလုပ်တယ်ပေါ့နော်အဲ့ဒီဟာတော့လက်ရှိဟိုလုပ်နေတဲ့ဟာရဲ့ကျွန်တော်ကူညီဆောင်ရွက်ပေးတာဖြစ်ပါခင်ဗျာ။
တရားစွဲတင်ခံရတဲ့သူတွေကိုအချင်းဦးစီးဌာနထဲမှာယာယီဖွင့်ထားတဲ့တရားရုံးတွေမှာပဲတရားစွဲဆိုသွားမယ်ဆိုရင်ခုခံခြေပတာတွေကိုလုပ်ပေးသွားမယ်လို့သူကဆက်ပြောပါတယ်
။အခုတော့ပြင်မှာပုံမှန်တရားရုံးမှာစစ်ဖို့တော့နည်းနည်းလေးခက်အောင်မယ်လို့ကျွန်တော်တွေးပြီးတော့ဒီအချင်းဦးစီးတွေကယာယီတရားရုံးတွေမှာပဲလက်ကလေးကန့်ပြီးတော့ပဲသွားထားတော့ကျွန်တော်ကသူတို့တက်ကိုတက်ပြီးတော့ခုခံခြေပတဲ့ကိစ္စအဲ့ကျွန်တော်အဲ့ဒီဟာကျွန်တော်ဆက်ပြီးတော့အမှုရှင်ဆိုင်ပေးသွားမှာဖြစ်ပါတယ်ဟုတ်လ
ားဖန်းစီခင်ရသူတွေဟာရဲစခန်းမှာရှိနေလားဘယ်ရဲစခန်းကဖမ်းသွားတာလဲပြီးရင်ဒီအချင်းဦးစီးကိုပို့လားဆိုတာတွေကိုရှင်းနေတွေကအယုံဆုံးစုံစမ်းကြပါတယ်အချင်းထောင်မှာရှိတယ်ဆိုတာသိကြပြီဆိုရင်အင်းစိန်အချင်းထောင်နဲ့ရွှေပြည်သားစစ်အချင်းထောင်နှစ်ခုလုံးမှာကိုနဲ့သက်ဆိုင်တဲ့သူရှိမရှိထောင်ထဲပစ္စည်း၃လေးကပို့ကြည့်ပြီးအတည်ပြုချက်ရယူရတဲ့နီလန်းကိုအသုံးပြုကြပါတယ်ထောင်ထဲမှာရှိတဲ့ဆိုရင်တော့သူတို့ကိုပုံမှန်တက်ထားတာရှိမရှိနဲ့ဖမ်းဆီးခံရတဲ့နေ့နောက်ကာယကံရှင်နာမည်မိဘနာမည်ဓာရီကိုပူကြွယ်ပြီးအချင်းဦးစီးအရာရှိကိုစစ်စစ်ခံရပါတယ်။ဒါပေမဲ့အခုနောက်ပိုင်းရက်တွေမှာတော့ဖမ်းဆီးခံရတဲ့သူအလုံးကိုရာဇသက်ကြီးပုံမှန်905ကကြီးနဲ့အမှုဆွဲပြီးသက်ဆိုင်ရာတရားရုံးတွေမှာရှေ့နေကိုယ်စားလှယ်လွှဲစာရှေ့နေပါဝါတင်ပေးရပါတယ်။ဖမ်းဆီးခံရတဲ့သူတွေအတွက်ရှေ့နေအခမဲ့လိုက်ပါလှုပ်ဆောင်ပေးနေတဲ့တဲ့အတွက်ရှေ့နေများအဖွဲ့ကတရားလွတ်တော်ရှေ့နေဒေါ်တော်တွဲစိုးကလည်းသူတို့ကူညီပေးနေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟိုဒီမှာပေါ့ဖန်စီခန်းတော့ဒီလက်ကောင်းဆောင်ချီနေပေါ့အဲ့ဒီမှာဆိုလို့ရင်လားကျမတို့ဆိတ်ဆက်ဆောင်ရတဲ့သူတွေအာမခံမရဘူးလို့ဒီပုံမှန်နေဒီပုံမှန်နေအာမခံမရဘူးဆိုရင်ကျမတို့မှာလုပ်ခွင့်ရရှိတယ်အဲသူတို့မှာဒီဥပဒေရအခွင့်ရရှိနေတယ်ရတယ်မရတယ်ပေးနိုင်တယ်မပေးနိုင်တယ်ဆိုတာတော့တရားသူကြီးရဲ့အလုပ်ပါအခုကျမတို့ဒီကူညီဆောင်ရွက်ပေးလို့အတန်းဆက်ချင်းရောက်ကလေးတွေလည်းပြန်လွတ်ပြီးလေကျမတို့ဒီနေ့ကျင်းနေဆိုရင်နောက်နေ့ညနေကိုပြန်လွတ်နေတာ
ကူညီပေးနေတဲ့ရှေ့နေအများစုဟာအင်းစိန်ထောင်ရှေ့မှာပဲအမှုလက်ခံတာတိုင်ပင်ဆွေးနွေးတာတွေကိုလှုပ်ဆောင်ပေးနေပါတယ်ဆေးဥချိုရေကောင်စီအာဏာရယူပြီးတဲ့နောက်ပိုင်းလူမှုစင်နာပြပွဲတွေကိုအကြမ်းဖက်နေနေတာကြောင့်မတ်လ25ရက်နေ့အထိလူပေါင်း300ကျော်သေဆုံးခဲ့ရပြီးဖမ်းဆီးတရားစွဲဆိုခံရသူပေါင်းကတော့2900ကျော်ရှိခဲ့ပါတယ်ရှင်